မြန်မာနိုင်ငံသားရွှေ့ပြောင်းလောက်သားတယောက်ကိုတပ်ဖြတ်မှုတရားမဝင်လူကုန်ကူးမှုတွေနဲ့မျက်ကွယ်သေးတယ်ပေးချက်ခံထားတဲ့ထိုင်းရဲဆရာဝန်ဟောင်းတယောက်ကိုထိုင်းနဲ့မြန်မာအာဏာပိုင်တို့ပူးပေါင်းပြီးမြန်မာနိုင်ငံမွန်ပြည်နယ်ထဲမှာပြန်လည်ဖမ်းဆီးနိုင်ခဲ့ပါတယ်ထိုင်းရဲဆရာဝန်ဟောင်းရဲမူကြီးစုဖတ်လာဝထနာဟာမြန်မာနိုင်ငံသားတယောက်တင်မကထိုင်းလူမျိုးနှစ်ယောက်ကိုတပ်ဖြတ်မှုတရားမဝင်လူကုန်ကူးမှုတွေနဲ့ထိုင်းရဲကသူ့ကိုအလိုရှိနေတာဖြစ်ပါတယ်အပြည့်အစုံကိုတော့ထိုင်းသတင်းတွေနဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာပေးပို့ထားတဲ့သတင်းတွေကိုအခြေခံပြီးဆက်ပြီးပြောပြပေးပါမယ်မြန်မာနိုင်ငံသားရွှေ့ပြောင်းလောက်သားတယောက်ကိုတပ်ဖြတ်မှုနဲ့ဆရာဝန်ဟောင်းရဲမူကြီးစုဖတ်လာဝထနာနဲ့စားနှစ်ယောက်ကို2015ခုနှစ်မေလ1ရက်နေ့ကထိုင်းနိုင်ငံဖက်ရှ်ဘူရီခရိုင်တရားရုံးကနေသူ့ကိုမျက်ကွယ်သေးတယ်မချမှတ်ခင်အာမခံနဲ့လူမြောက်နေချိန်မှာသူထွက်ပြေးလူမြောက်သွားခဲ့တာဖြစ်ပါတယ်ရဲဆရာဝန်ဟောင်းစုဖတ်နဲ့တားဖြစ်သူအေဆူသူဟာမြန်မာအလုတ်သမားကိုတတ်မှုနဲ့တည်တံ့ချမှတ်ခံခဲ့ရပါတယ်။ကြံသားတယောက်ဖြစ်တဲ့အေဂရကိုတော့အစောပိုင်းမှာထောင်ဒဏ်တသက်တကျွန်းချမှတ်ခဲ့ပေမဲ့လို့သူဟာမွတ်ကျူးလွန်ခဲ့တဲ့အချိန်မှာအသက်16နှစ်သာရှိသေးတာကြောင့်နောက်ပိုင်းမှာထောင်ဒဏ်25နှစ်ချမှတ်ခဲ့ပါတယ်။ဆရာဝန်ဟောင်းရဲမူကြီးစုဖတ်ကိုမြန်မာနိုင်ငံသားတယောက်အပြင်ထိုင်းလူမျိုးနှစ်ယောက်ကိုတပ်ဖြတ်မှုတရားမဝင်လူကုန်ကူးမှုတို့နဲ့လည်းထိုင်းရဲကအလိုရှိနေတာဖြစ်ပါတယ်။သူထွက်ပြေးလို့မြောက်နေတာတနှစ်ကျော်အကြာမြန်မာနိုင်ငံထဲမှာရှိနေတယ်ဆိုတဲ့သတင်းရရှိပြီးနောက်ထိုင်းရဲနဲ့မြန်မာရဲတို့ပူးပေါင်းပြီးတော့မွန်ပြည်နယ်ဘက်ခြမ်းမှာပြန်လည်ဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။မြန်မာဘက်ကရွှေ့ပြောင်းအလုတ်သမားတွေကိုတရားမဝင်လူကုန်ကူးနေတဲ့ရဲမူကြီးစုဖတ်ကိုပြန်လည်ဖမ်းနိုင်လိုက်တာနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့ရွှေ့ပြောင်းအလုတ်သမားအရေးဆောင်ရွက်နေတဲ့ရွှေ့ပြောင်းအလုတ်သမားအခွင့်ရေးကွန်ရက်ရဲ့ဒုဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်။မြန်မာလူသားတူကျောင်းဝင်းထဲမှာတတ်ထားတဲ့ဆိုတော့ကျွန်တော်သိခဲ့တယ်။အဲဒီကောင်ကကျွန်တော်စိတ်ဝင်စားနေကျွန်တော်လေ့လာခဲ့တယ်။သူ့ကိုခံဥပဒေအရအာမခံပေးလို့ရတဲ့အမှုဖြစ်တဲ့ကြောင့်အာမခံနဲ့ထွက်နေတယ်။ဒီမှုဆက်လက်ပြီးရင်ဆိုင်နေတယ်လို့ကျွန်တော်ကြားရတယ်။အခုနောက်ဆုံးရလာတဲ့သတင်းအရကျွန်တော်မြန်မာနိုင်ငံမြန်ပြည်နယ်ထဲမှာဆက်ပြီးတင်းချောင်းနေတဲ့ဒီပုဂ္ဂိုလ်ဖမ်းဆီးလိုက်မှထမ်းဘက်ကိုလွှဲပြောင်းလိုက်တယ်ဆိုတော့လည်းကျွန်တော်တွေ့လာရတယ်။အဲ့တော့ဒီပုဂ္ဂိုလ်ဟာဒီချက်ပြောင်းလို့သမားတွေကိုလူကုန်ကူးမှုတွေမှာလည်းပါဝင်ပတ်သက်နေတယ်ဆိုတဲ့အစိတ်အပိုင်းမှာတော့အခုလိုနှစ်ဖက်နိုင်ငံရတဲ့ပေါ်ရင်းနဲ့ပူပေါင်းမိမှကျွန်တော်အခုလိုဖန်တီးလိုက်နိုင်ပြီဆိုတော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဟိုအနာဂတ်ကာလမှာဒီခြေပြောင်းလို့တမားတွေအတွက်လူကုန်ကုန်မှုချင်းခံရတဲ့ကိစ္စတွေကဟိုနောင်ကျင်သွားပြီးမှနောက်တောင်ဖြစ်ပေါ်လာဖို့နည်းနည်းသွားမှလို့ကျွန်တော်သုံးသပ်လိုက်ရတာပေါ့ခင်ဗျာ
ဆရာဝန်စုဖတ်ဟာထိုင်းနိုင်ငံဘက်ချန်းကင်ချနာဘူရီခရိုင်အတွင်းမှာရှိတဲ့ဖျားသုံးစုနယ်စပ်ကိုတရားမဝင်ဖြတ်ကျော်ပြီးတော့မြန်မာလူမျိုးဇနီးနဲ့အတူမြန်မာနိုင်ငံဘက်ချန်းမှာပုန်းနေခဲ့တာဖြစ်တယ်လို့မြန်မာအာဏာပိုင်တွေရဲ့အပြောကိုကူကားပြီး Bangkok Post သတင်းစာထဲမှာဖော်ပြထားပါတယ်2012ခုနှစ်တုန်းကဖစ်ဘူရီခရိုင်ထဲကနနချန်တခုပိုင်ရှင်ရဲ့သားနဲ့ချွေးမဖြစ်သူနဲ့အတူပျောက်ဆုံးနေတဲ့ truck ကားကိုနွန်ထဘူရီခရိုင်ကရဲမူကြီးစုဖတ်ပိုင်တဲ့အိမ်တစ်ခုထဲမှာတွေ့ရှိခဲ့ရာကစစ်ဆေးမှုတွေစတင်ခဲ့တာပါ။စုံစမ်းစစ်ဆေးမှုကနေသူပိုင်တဲ့တစ်ခွချန်ထဲမှာမြုပ်နှံထားတဲ့အယိုးစု၃ခုကိုတူးဖော်တွေ့ရှိခဲ့ကြပါတယ်။အယိုးစုတစ်ခုကမြန်မာလူမျိုးတစ်ယောက်ဖြစ်တယ်လို့ DNA စစ်ဆေးမှုတွေကတွေ့ရှိခဲ့ပါတယ်။ဒါကြောင့်ဆရာဝန်ဟောင်းရဲမူကြီးစုဖတ်လာဝထနာကိုလူသတ်မှုလူမောင်ခိုကူးမှုလူသေးအလောင်းဖျောက်ဖျက်မှုခိုးမှုတို့နဲ့တရားစွဲခဲ့ပြီးမြန်မာနိုင်ငံသားကိုတတ်မှုနဲ့တည်တံ့ချခံထားရတာဖြစ်ပါတယ်ရှင်။